ဩစတြေးလျနိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ဟာစစ်နီမျိုးကတက်သည့်ပညာရှင်များအဖွဲ့တစ်ခုမှဟောပြောမဲ့အစီအစဉ်ကိုကျန်းမာရေးကြောင့်ဖျက်လိုက်ပါတယ်ဒေါက်ဆန်းစုကြည်နေမကောင်းတဲ့အတွက်ဟောပြောပွဲကိုမတက်နိုင်တော့ဘူးလို့မြန်မာတန်ယုံကအကြောင်းကြားတဲ့အတွက်ဟောပြောပွဲကိုဖျက်လိုက်တယ်လို့ Lowy Institute ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီဟောပြောပွဲအစီအစဉ်မှာဒေါက်ဆန်းစုကြည်မိန့်ခွန်းပြောပြီးရင်ပရိသတ်နဲ့အမေးဖြေလုပ်ဖို့လဲစီစဉ်ထားတာဖြစ်ပါတယ်မလ18/18ကစစ်ဒနီမြို့မှာကျင်းပတဲ့ Australia ASEAN အထူးထိပ်သီးစည်းဝေးပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်အစိုးရရဲ့အထူးဧည့်သည်အဖြစ်နဲ့ Australia မှာဆက်ရှိနေတဲ့ဒေါက်ဆန်းစုကြည်ဟာတနင်္လာနေ့ကတော့ဝင်ကြီးချုပ် Malcolm Turnbull နဲ့ Canberra မြို့တော်မှာတီးတန့်ဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပြီးထိရောက်တဲ့ဆွေးနွေးမှုဖြစ်တယ်လို့ဝင်ကြီးချုပ် Turnbull ကပြောတဲ့အကြောင်း Australia ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။နေရဆွန့်ခွာထွက်ပြေးနေသူတွေပြန်လည်အခြေချနိုင်ရေးအဖြေရှာဖို့အတွက်ဒေါက်ဆန်းစုကြည်ကို Mr. Turnbull တိုက်တွန်းခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးပညာရေးဆိုင်ရာစိန်ခေါ်မှုတွေဖွံ့ဖြိုးတိုးတက်ရေးအတွက်နိုင်ငံတကာရဲ့ဖွံ့ဖြိုးရေးအထောက်အပံ့ရေးအရင်းမြစ်စီမံခန့်ခွဲရေးအပြင်သုတေသနလုပ်ငန်းတွေနဲ့ပတ်သက်လို့လည်းဒေါက်ဆန်းစုကြည်နဲ့ဩစတြေးလျဝန်ကြီးချုပ်တို့ဆွေးနွေးခဲ့ပါတယ်အတိုက်အခံ Labour Party ခေါင်းဆောင်Bill Shorten, Labour Party ရဲ့နိုင်ငံခြားရေးပြောခွင့်ရသူ Penny Wong တို့နဲ့လည်းဒေါက်ဆန်းစုကြည်တွေ့ဆုံခဲ့တာမှာကုံတွယ်ရေးလေယာဆိုင်ပြိုးရေးအသက်မွေးဝမ်းကြောင်းပညာရေးကိစ္စတွေအပြင်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ရိုဟင်ဂျာပြဿနာတို့ကိုမေးခွန်းထုတ်ဆွေးနွေးခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်အစိုးရဧည့်သည်တော်ဒေါက်ဆန်းစုကြည်ကိုကင်ဘရာမြို့တော်မှာတနင်္လာနေ့တုန်းကဒီတနက်16ချက်ပစ်ဖောက်ပြီးတော့ဂုံပြုတ်အခမ်းအနားနဲ့ကြိုဆိုခဲ့တာပါရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်ဘက်ထွက်သွားနေချိန်မှာအခုလိုမျိုးဒေါက်ဆန်းစုကြည်ကိုဩစတြေးလျအစိုးရကကြိုဆိုတဲ့အပေါ်လူ့အခွင့်အရေးအဖွဲ့တွေကအဝေးပန်နေကြပါတယ်